ရုရှားမှာအမေရိကန်ကရင်းနှီးညွှန်းနှံမှုအစ်စ်တွေမလုပ်ဖို့နဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အရွယ်ရောက်သူသားသမီးတွေရဲ့ပိုင်ဆိုင်မှုတွေကိုပြစ်မှတ်ထားတာအပါအဝင်ရုရှားပေါ်စီးပွားရေးရာချက်ချင်းလည်ငင်းတက်ရောက်မှုရှိမဲ့ပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေကိုချမှတ်လိုက်ကြောင်းအမေရိကန်ရဲ့အနောက်မှာမိတ်တွေကြေညာလိုက်ပါတယ်
And together with our allies and our partners we're going to keep raising the economic cost and ratchet up the pain for Putin
Putin ကိုပုံမှန်ထိခိုက်စေဖို့ရုရှားရဲ့စီးပွားရေးပုံမှန်ထိကျန်ဖြစ်စေဖို့မဟာမိတ်တွေမိဘတွေနဲ့အတူစီးပွားရေးအရတွန်းမြင့်ပြားပေးသွားမှာဖြစ်ပါတယ်လို့ပုတူးနဲ့ဝါရှင်တန်ကခန်းထဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ပြောလိုက်တာပါယူကရိန်းနိုင်ငံ Kiev မြို့တော်နီးဘူခာမြို့မှာမကြာခင်ရက်တွေကရုရှားတပ်တွေဆုတ်ခွာရမှာအရတားတွေပေါ်ရရဆက်ဆက်ကျူးလွန်နေတဲ့လူရဲတွေကိုတုံ့ပြန်တဲ့အနေနဲ့အရေးယူတံခတ်မှုတွေချမှတ်လိုက်တာလို့လည်းသမ္မတအင်ဂျီရောကပြောဆိုခဲ့ပါတယ်ဘူခာမြို့ကတပြတ်မှုဆွဆွဲချက်တွေကိုတော့ရုရှားကငင်းဆန်ထားပါတယ်ရုရှားရဲ့အကြီးဆုံးဗန်နာရေးလုပ်ငန်းဖြစ်တဲ့ Shah Bank နဲ့အကြီးဆုံးပုဂ္ဂလိကဗန်လုပ်ငန်း Alpha Bank တွေပေါ်ပိတ်ဆို့တံခတ်မှုတွေအပြည့်အဝချမှတ်သွားမယ်လို့လည်းပြောဆိုထားပါတယ်အရေးကြီးတဲ့ရုရှားဆိုရပိုင်းလုပ်ငန်းတွေရုရှားသမ္မတရဲ့အရွယ်ရောက်သူသားသမီးတွေနိုင်ငံခြားရေးဝန်ကြီး Sergey Lavrov ရဲ့ဇနီးနဲ့သမီးတို့အပြင်ရုရှားလူညွန်ရေးကောင်စီဖွဲ့ဝင်တွေကိုလည်းတံခတ်အရေးယူလိုက်တဲ့အကြောင်းအင်ဂျီရောကပြောဆိုခဲ့ပါတယ်အမေရိကန်ရဲ့စီရင်ပိုင်ခွင့်ရှိတဲ့နေရာတွေမှာရုရှားကချင်းငွေပြန်ဆက်တာတွေကိုတားမြစ်လိုက်တယ်လို့အမေရိကန်မှာထိန်းချုပ်ထားတဲ့ရုရှားရဲ့ငွေကြေးတွေနဲ့ချင်းငွေဆက်တာတွေကိုလည်းတားမြစ်ဖို့ဒီသတင်းပတ်ဆောင်းပါပဲကြေညာထားပါတယ်